ကျမဆုမမရှင်ဒီကနေ့ထုတ်ပြန်လိုက်တဲ့တက္ကသိုလ်ဝင်ခွင့်ဆယ်တန်းအောင်စင်းထွက်တဲ့အချိန်မှာတော့အကျဉ်းထောင်တွေကဖြည့်ဆို့အောင်မြင်သူတော်တော်များများရှိခဲ့သလိုဂုံနုထွက်သူတွေလည်းစံချိန်တင်များပြားခဲ့ပါတယ်ဒီလိုမျိုးထိမ့်သိမ်းခံထားရတဲ့ပညာထူးချွန်တဲ့လူငယ်လေးတွေရဲ့အနာဂတ်ပညာဆက်လက်တင်ကြားနိုင်ရေးအပါအဝင်လူမှုဘဝပြန်လည်ထူထောင်ရေးတွေလှုပ်ဆောင်နိုင်မှုဘလို့များဆောင်ရွက်ပေးတင်ပါသလဲဆိုတာစူးစီးတင်ပြပေးကြပါတယ်ဒီကနေ့ဩဂုတ်လ9ရက်နေ့တနင်္ဂနွေနေ့မှာတော့မြန်မာနိုင်ငံတဝန်းလုံးကပြည်내နဲ့တိုင်းအသီးသီးကနေ2020ပြည့်နှစ်တက္ကသိုလ်ဝေစာမေးဝဲအောင်မြင်သူတွေရဲ့စာရင်းကိုထုတ်ပြန်လိုက်တာပါတနင်္ဂနွေလုံးတိုင်းတာနဲ့အောင်မြင်သူ 35,892 ဦးအောင်မြင်ပြီးတော့အောင်ချက်ကတော့ 32.36 ရာခိုင်နှုန်းဖြစ်ပါတယ်ဒီနှစ်မှာတော့တနင်္ဂနွေလုံးကအချင်းတောင်ပေါင်း 11,000 ကနေပြီးတော့ဖြည့်ဆို့သူ 188 ဦးအနက်ចောင်းသားက100ចောင်းသူက10ဦးပေါင်း108ဦးအောင်မြင်ခဲ့ပြီးတော့အောင်မြင်သူတွေထဲမှာဂုံနူး၄ပါးသားကနေစလို့ဂုံနူးတွေလည်းအောင်မြင်ခဲ့သူ88ဦးအထိပေါ်ထွက်လာခဲ့ပြီးအောင်ချက်ရာဂိုင်နှုန်းကတော့ 60.68 ရာဂိုင်နှုန်းနဲ့စံချိန်တင်ခဲ့ပါတယ်လို့အကျဉ်းဥစည်းဌာနကထုတ်ပြန်ပါတယ်ဒီလိုမျိုးစီးပင်းစည်းကမ်းသတ်မှတ်ချက်တွေကြားကနေပညာထူးချွန်တဲ့အကျဉ်းကျအထင်းသိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေရဲ့ဘဝအနာဂတ်လူမှုဘဝတွေပြန်လည်ထူထောင်နိုင်ရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဆရာဆရာမတွေကျောင်းသားမိဘတွေကနေစလို့လူမှုပတ်ဝန်းကျင်ကဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့လိုတယ်လို့အထက်ဗမာပြည်တက္ကသိုလ်ဆရာဆရာမများသမဂ္ဂရဲ့ဥက္ကဋ္ဌဦးတူတာကအကြံပေးပါတယ
်။အရွယ်မတိုင်ခင်မှာမှားခဲ့တယ်ဆိုတာအကြောင်းမျိုးကြောင့်ပေါ့နော်။ပတ်ဝန်းကျင်ကြောင့်ဖြစ်နိုင်တဲ့အများကြီးပေါ့နော်။သူတို့မိသားစုအခြေအနေကြောင့်အခက်အခဲတွေကြောင့်ဒီလိုမျိုးသူတို့ပြစ်မှုတွေကိုကျူးလွန်ခဲ့တယ်ပေါ့နော်။နောင်တရလို့စာကျူးစားတယ်၊ကျူးစားလို့ဂုဏ်ယူရတယ်။ထောင်ထဲမှာဆိုတာကျွန်တော်တို့အပြင်းလို့ရွေးချယ်မှုမရှိဘူး။သူတို့စူးစားကြရတာပေါ့နော်ဒီတခြားကလေးနဲ့မတူဘူးသူတို့ရဲ့ဘဝအိမ်နဲ့ခဲရခဲစီဖြစ်တဲ့အချိန်ကအောင်မြင်တဲ့အတွက်လည်းဒါကိုလည်းအတိမတ်ပြုတယ်ကြိုးစားတယ်ပေါ့နော်အဓိကကလေးတွေကိုကျွန်တော်တို့သူ့အတိုင်းဝိုင်းနဲ့ပြန်ခဲတဲ့အခါမှာရက်ဖက်ဖွဲ့စည်းတွေပါနေတယ်ဆရာဆရာမတွေအကောင်ကဝိုင်းဝန်းပြီးတော့ပြုပြင်သွားရင်တော့ဒါအင်ကန်ကောင်းတဲ့အစီအစဉ်ပေါ့နော
်အချင်းတော်ချင်းစခန်းတွေကနေဖြည့်ဆို့အောင်မြင်သူများလာတဲ့အပေါ်မှာကြိုးစားပေမဲ့အချင်းတော်စီမင်းလူမှုဘဝပြန်လည်ထူထောင်ရေးပညာရေးဆိုင်ရာဥပဒေမူဝါဒတွေကိုပြုပြင်ပြောင်းလဲတင်ပါတယ်လို့အကျဉ်းသားရေးလှုပ်ရှားဆောင်ရွက်နေတဲ့ AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသေးရဲ့တွဲဖက်အတွေ့အမှုကိုဘူကြီးကအကြံပြုပါတယ
်။အခြေထောင်တွေထဲမှာဆောင်ဝေးဖြည့်ဆို့ခွင့်ရတဲ့ကျောင်းသားတွေကအောင်ချက်ကောင်းတာတွေလည်းတွေ့တယ်။တချို့လူငယ်အကျဉ်းသားလေးတွေဆိုတော့ထောင်ထဲကိုမရောက်သင့်တဲ့လူငယ်အကျဉ်းသားတွေလည်းရှိတယ်။ဒါကအကျဉ်းထောင်တစ်ခုတည်းကိုပြုပြင်ပြောင်းလဲရေးလှုပ်လို့ရတာမဟုတ်ဘဲနဲ့ကျွန်တော်တို့တရားရေးစနစ်ကိုပြုပြင်ပြောင်းလဲရမယ်။နောက်ရဲကိုပြုပြင်ပြောင်းလဲရမယ်။အဲ့လိုနဲ့ဒီဘက်ပေါင်းစုံကနေပြီးတော့ချင်းကပ်ပြီးတော့မှသူ့ပြည်ပြောင်းလဲရေးတွေလုပ်တော့မှဟိုပေါက်မြောက်ပါပါအခုကဒီတစ်ဖက်ကလည်းကောင်းတာတွေရှိသလိုတစ်ဖက်မှာလည်းဆိုးတာတွေကဒီထက်ပိုများများလေးရှိနေတာမျိုးတွေရှိတယ်ဆိုတော့တချို့လူငယ်တွေဟိုမှာဟိုအရိုက်သက်ခံရတာမျိုးတွေလည်းကျွန်တော်တို့ကြားနေရတာမျိုးတွေရှိတယ်ဆိုတော့ခါကျတော့ဒီလိုမျိုးတွေစီပြန်လိုက်နာမှုတွေကအချင်းတော်အနာဘယ်ဒီဘက်ကပို့ပြီးတော့လေးစားလိုက်နာဖို့တူတယ်ဆိုတော့ဒီလိုမျိုးဘက်ပေါင်းစုံကနေချင်းကပ်ပြီးလှုပ်ဆောင်တဲ့အခါကျတော့မှကျွန်တော်တို့ဒီအချင်းထောင်ရဲ့ရည်ရွယ်ချက်ဖြစ်တဲ့ပြန်လည်ပြုစုပြုထောင်ရေးဆိုတာကအားကောင်းကောင်းနဲ့ဖြစ်လာပါပ
ါအခုလိုမျိုးပညာထူးချွန်တဲ့ကျောင်းသူကျောင်းသားတွေအတွက်အချင်းထောင်အချင်းဦးစီးဌာနကတာဝန်ရှိတဲ့သူတွေကဖြစ်တဲ့ short pop ပေးတာမျိုးတက္ကသိုလ်ဝင်ကန့်သက်ချက်တွေကိုဖြည့် short ပေးတာမျိုးတွေကိုလုပ်တင်ပါတယ်လို့လည်းဆရာဦးတူတာကပြောပါတယ
်ပြည်တန် short pop တာတို့ဘာလို့ကတော့ဥပဒေနဲ့ညီပေါ့နော်ဆိုရဖွဲ့အနေပြီးတော့ဆောင်ရွက်ပြီးအတင်းနဲ့လူမြင်တာပေါ့နော်ပြီးတော့အောင်ပြီးလို့ရှိရင်တက္ကသိုလ်လမ်းညွန်မှာ short pop နဲ့လမ်းညွန်မှာသူကထောင်ကြဘူးဘူးမဖြစ်ရဆိုတဲ့အခက်ခဲရှိနေရေးခဲ့တာမဆလာတက်ထက်ကပေါ့နော်ဒီတက်သူဝင်ခွင့်လမ်းညွန်ရေးခဲ့တယ်အဲ့ဒါကိုတော့ပညာရေးဝန်ကြီးဌာနဖြတ်ပြီးရမယ်ဖြတ်ပြီးမှကျွန်တော်တို့အနာဂတ်မြန်မာနိုင်ငံရဲ့ဒီအကျဉ်းထောင်တွေထဲမှာရှိနေကြောင်းသားတွေကိုကျွန်တော်တို့ကစာသွားတင်လို့ရမှာဟိုတချို့ဟာတွေကခင့်နဲ့မညီတော့ဘူးဒီတက်သူဝင်ခွင့်လမ်းညွန်မှာဥပမာတချို့ဆိုအဝေးနေရာနေပြီးတော့ဆက်ဖြည့်လို့ရတယ်တချို့ဆိုရင်တော့နေ့တင်တန်းတက်လို့ရအောင်သူတို့ဘလူးစီစဉ်ပေးလို့ပေါ့နော်တခုခုတော့ဌာနဆိုင်ရာဖွဲ့စည်းကုန်လုံးကတော့စီစဉ်ပေးဖို့လိုပါတယ်ခင်ဗျဟုတ
်ဒါအပြင်အချင်းတော်အချင်းစခန်းတွေထဲမှာအချင်းသားဥယေကမညီမမျှဖြစ်နေတာအထူးသဖြင့် COVID-19 ကပ္ပကံယောဂါလို့ကူးစက်မြန်ယောဂါတွေဖြစ်နေတဲ့အချိန်မှာအချင်းတော်တွေထဲမှာစီကတ်လိုက်တာထူးချွန်သူတွေကိုပြစ်ဒဏ် short pop ပေးတာမျိုးတွေဆောင်ရွက်ပေးတင်ပါတယ်လို့ကိုပိုကြီးကအကြံပြုပါတယ
်အချင်းတော်တွေမှာမရောက်သင့်တဲ့သူတွေရောက်နေတာမျိုးတွေရှိတယ်ဆိုတော့ကကျွန်တော်အမှုတွေကိုလည်းတေးချပြန်လဲစီစစ်ပြီးတော့ကျွန်တော်တို့လူဥယေကိုသုံးပုံတစ်ပုံလောက် short ချတင်တာပေါ့အဲ့တော့ဆိုလို့ရှိရင်အချင်းတော်ရဲ့ရည်ရွယ်ချက်ဖြစ်တဲ့ပြန်လည်ပြုစုပြုထောင်ရေးဆိုတာမျိုးကိုကျွန်တော်တို့တေချာကန့်ထိုးနိုင်မယ်။နောက်ဟိုထောင်ဝန်းတွေထွက်ပြီးလို့ရှိရင်ရဲစွဲမှုထပ်မံမချူးလို့မို့ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့တေချာဟိုဆောင်ရွက်ပေးလို့ရမယ်ပေါ့။ကျွန်တော်တို့ကစနစ်ကိုပြောင်းဖို့လိုတယ်။နောက်ဥပဒေကိုလည်းပြောင်းဖို့လိုတယ်။လေးဥပဒေတွေအမိန့်တွေညွှန်ကြားချက်တွေအဲ့ဒါတွေကိုပြန်စီစစ်ပြီးတော့ကျွန်တော်တို့ပြုမြင်ပြောင်းလဲမှုတွေတေချာလုပ်ဖို့လိုပါလေ။ ကျွန်တော်တို့ကအချင်းတောင်ဆိုတော့မြန်မာနိုင်ငံရဲ့လုံခြုံရေးအရာရေးကြီးတဲ့ဌာနတစ်ခုလည်းဖြစ်တဲ့အတွက်ဒီအချင်းတောင်ပြည်ပြောင်းလဲကိုစဉ်းစားတဲ့အခါမှာလုံခြုံရေးကဏ္ဍပြည်ပြောင်းလဲရေးဆိုတဲ့ခေါင်းစဉ်အောက်ထဲမှာထည့်ပြီးတော့ကျွန်တော်တို့ဆွေးနွေးရမယ်ပြောင်းလဲဖို့လုပ်ရမှာရှိပါတယ်
အချင်းတောင်ဂျင်းဦးစီးဌာနတွေမှာပြစ်မှုဖြစ်တဲ့မျိုးမျိုးနဲ့ထောင်ချခံထားရတဲ့လူငယ်တွေအနက်တက္ကသိုလ်ဝင်ငွေဆောင်ပွဲဝင်ရောက်ဖြေဆိုသူကလွန်ခဲ့တဲ့2018ခုနှစ်တုန်းကအချင်းကြသူပေါင်း
194ခုနှစ်တုန်းကအကျဉ်းကျသူပေါင်း 145ဦးအောင်မြင်ခဲ့ပါတယ်2019မှာတော့ဖြေဆိုသူ198ဦးမှာ62ဦးအောင်မြင်ခဲ့ပြီးဒီနှစ်2021ပြည့်နှစ်မှာတော့140ဦးမှာ102ဦးအထိအောင်မြင်ပြီးတော့အဲ့ဒီအောင်မြင်သူတွေထဲမှာ4ဘာသာဂုဏ်ဥရှင်မှာပါဝင်ပြီးဂုဏ်ဥရရှိသူအများဆုံးနှစ်တစ်နှစ်အဖြစ်အောင်ချက်ကောင်းခဲ့ပါတယ်လို့ပြည်ထောင်စုဝန်ကြီးဌာနအကျဉ်းဦးစီးကနေသတင်းထုတ်ပြန်ပါတယ်ရှင